ပြည်သူနိုင်ငံပါရမီတော်ကထင်ကရရှောက်ဆယ်လီစီလမ်းမယူမှာဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးအလို့ရှိနေတဲ့ဘယ်ဂျီယံနိုင်ငံသားတူဟာအန်တွတ်မြို့မှာလာရောက်ဖမ်းခံခဲ့တဲ့အကြောင်းအာနာဝနီကပြောပါရတယ်။အကြမ်းဖက်တိုက်ခိုက်မှုမှာနံပါတ်1အလို့ရှိနေသူဖြစ်အင်တာနက်လူမှုကွန်ရက်တွေပေါ်မှာတွေ့ခဲ့ရပြီးနောက်မနေ့နောက်ပိုင်းမှာပဲလာရောက်ဖမ်းခံခဲ့တာဖြစ်ကြောင်းဘယ်ဂျီယံတရားလူရှိနေရုံကပြောဆိုခဲ့ပါ။တနင်္လာရှိသူနဲ့ပတ်သက်တဲ့အချက်လက်တွေတိုက်ခိုက်မှုနဲ့ဆက်နွယ်တဲ့နောက်ထပ်သတင်းအချက်လက်တွေကိုတော့မသိရသေးပါဘူး။အဲစစ်သွေးကြောအဖွဲ့ကတော့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်းသတင်းထုတ်ပြန်ပြီးအဲစစ်ပေါ်ဝင်တိုက်ခိုက်ရေးသမားတူဦးဖြစ်တဲ့ဘယ်ဂျီယံနိုင်ငံကအပေါ်ရွှေ့ဆွဆူဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။ပါရီမျိုးတို့ရဲ့တပ်ဖွဲ့ကတော့တနတ်သမားဘသူဆိုတာသိရှိထားပြီးဖြစ်ကြောင်းပြောဆိုခဲ့ပေမဲ့ဘသူပဲဝါဆိုတာကိုထုတ်ဖော်ပြောဆိုခြင်းမရှိသလိုအဲစစ်ပေါ်ဝင်ဟုတ်မဟုတ်ဆိုတာကိုလည်းပြောဆိုတာမျိုးတော့မရှိပါဘူး။တနတ်သမားရဲ့မိသားစုဝင်၃ဦးတော့ရဲတပ်ဖွဲ့ကဖမ်းဆီးစစ်ဆေးနေပါတယ်။ပရှင်ပစ္စည်းဆိုင်တွေစားတောက်ဆိုင်တွေကြောင့်မြို့ကန်တွေနဲ့ကဘာလက်ခီးစွားတွေကြားရေပန်းစားတဲ့ရှောင်းဆယ်လီစီလမ်းမကြီးနေရာတော်များကိုမနေ့ကတည်းကပိတ်ထားခဲ့ရပေမဲ့ဒီနေ့မှတော့အခြေအနေဟာပုံမှန်အတိုင်းလက်ပတ်စာပြုနေပါပြီ။မနေ့ကဖြစ်ခဲ့တဲ့ပစ်ခတ်မှုနဲ့ရဲတပ်ဖွဲ့ကကြိုတင်ဖော်ထုတ်နိုင်ခဲ့တဲ့မဆင်းမျိုးကတက်ခတ်မှုဖို့ကြံစီမှုတွေဟာမကြခင်ချင်းပတ်မဲ့သမရာရွေးကောက်ပွဲကိုထိခိုက်အောင်လုပ်ဖို့အစ္စလာမ်ဆွေးရောက်တွေရဲ့ကျူးဟမ်းမှုတစ်စိတ်တစ်ပိုင်းဖြစ်ကြောင်းပြည်သူဆွေးရောက်အစ်မြင့်ရာရှိတွေကပြောဆိုကြပါတယ်။မဲပေတဲ့နေ့မှာတိုက်ခိုက်တာမျိုးအပအဝင်အချက်ဖက်ဝါရီတွေကနောက်ထပ်တိုက်ခိုက်ဖို့စီစဉ်နေရှိနိုင်တယ်လို့လည်းဆိုရနေကြတာပါ။မင်းကတိုက်ခိုက်မှုမာရုံကတနသမားဟာရှောင်းဆယ်လီစီလမ်းပေါ်မှာရပ်ထားတဲ့ခေကားကိုပြစ်ခတ်ခဲ့ရကရဲတပ်ဖွဲ့ဝင်3ဦးနဲ့ကဘာလက်ခီးစွာ2ဦးကိုထိမှန်ခဲ့တာပါ AK47 မောင်းမြတနနဲ့ပြစ်ခတ်ခဲ့တဲ့တနသမားကိုတော့ထွက်ပြေးကိုကြိုးစားစင်ပါပဲအသေးပြစ်ခတ်ဖမ်းဆီးခဲ့ပါတယ်တကယ်မို့တင်ရဲတပ်ဖွဲ့ဝင်2ဦးကတော့ပွဲချင်းပြီးတည်ဆုံသွားခဲ့တာပါမိပွဲမှာရပ်ထားတဲ့ခေကားထဲမှာရှိနေုံရဲတပ်ဖွဲ့ဝင်ပြစ်ခတ်ခဲ့ရတယ်လို့လည်းမျက်မြင်တွေ့ရသူတွေကပြောပါတယ်ဒီနောက်မှာတော့နောက်ထပ်ကားတစ်စင်းကိုတနသမားကထပ်မံပြစ်ခတ်ခဲ့တာပါတကယ်မို့မှာတယောက်တည်းမနဲ့ပေါဝင်နိုင်ကြောင်းလဲပြင်းစီရဲပြည်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူကပြောဆိုခဲ့သလိုရဲတွေကိုပြစ်မှတ်ထားတိုက်ခတ်ခဲ့တာဖြစ်ကြောင်းလည်းအတိအကျပြောဆိုထားပါတယ်